ိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတာကြောင့်ဝေါ်ဒရိတ်စစ်ဆေးရုံမှာကူးစက်မှုခံယူနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဆေးရုံပြင်မှာသူ့ကိုလာရောက်အားပေးနေကြသူတွေကိုတနည်းကနေနေလုံကကားနဲ့ထွက်ပြီးနှုတ်ဆက်ခဲ့ပါတယ်။ထရမ့်ကိုထောက်ခံတဲ့အလံတွေဝေရမ်းပြီးဆေးရုံပြင်မှာစုဝေးနေကြသူတွေကိုသမ္မတထရမ့်ကအထူးလုံခြုံရေးအဆောင်တွေပါတဲ့ရင်လန်းနဲ့ထွက်ပြီးတော့နှုတ်ဆက်ခဲ့တာပါ။ဆေးရုံပြင်မှာသမ္မတကိုအားပေးနေသူတွေကိုသမ္မတထရမ့်နှုတ်ဆက်ခဲ့ပြီးတဲ့နောက်ဝေါ်ဒရိတ်ဆေးရုံကသမ္မတအထူးကုသဆောင်ကိုသမ္မတထရမ့်ပြန်သွားခဲ့တယ်လို့အင်ဂျူရောပြောခွင့်ရထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတဲ့သမ္မတထရမ့်ရဲ့ကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျသွားတာနှစ်ခါကျုံခဲ့ရတယ်လို့သူ့ကိုကူးတာပေးနေတဲ့ဆရာဝန်တွေကတနင်္ဂနွေနေ့ကပြောကြားပါတယ်။အဲဒါကလွဲလို့အခြေအနေအတော်လေးကောင်းတယ်လို့သမ္မတရဲ့ကျန်းမာရေးအတွက်အဓိကတာဝန်ယူထားသူဆရာဝန်ဒေါက်တာရှွန်ကွန်နေကသတင်းထုတ်တွေကိုပြောပါတယ်။တောက်ဆန်နေတော့ကအင်ဂျူရောမှာသမ္မတကိုအောက်ဆီဂျင်တစ်နာရီလောက်ပေးခဲ့ရတာနဲ့ပတ်သက်လို့အစောပိုင်းကအတိအကျမပြောဘဲဝေးလေကြောင်ပတ်လုပ်ခဲ့ရတဲ့ပတ်သက်လို့တော့သတင်းထုတ်တွေမီးတဲ့အခါမှာဒေါက်တာကွန်နေကအဖွဲ့ရဲ့အကောင်းမြင်စိတ်ကိုထင်ထပ်စေတဲ့အဖြေမျိုးဖြစ်အောင်ကြိုးစားဖြည့်ခဲ့တာလို့တုံ့ပြန်ပါတယ်။သမ္မတကိုကူတာပေးနေတဲ့ဆရာဝန်အဖွဲ့အနေနဲ့တစုံတရာဖုံးကွယ်ဖို့ကြိုးစားရဲဆိုတာလည်းမဟုတ်ဘူးလို့သူကဆိုပါတယ်။လက်ရှိမှာသမ္မတကိုဒက်ဆာမက်တဇုန်စတီရိုက်ဆီနဲ့ဆေးပတ်လေအောင်၅ရက်တောက်ရတဲ့ virus တိုက်ဖြတ်ဆေးရမ်ဒက်ဆီဗီယာတို့ကိုလည်းပေးထားတယ်လို့သမ္မတရဲ့ဆရာဝန်တွေကပြောပါတယ်။ဒီနေ့နေ့မှာသမ္မတအခြေအနေကောင်းရင်အစောဆုံးတင်းလာနေမှာတော့ဆေးရုံကဆင်းနိုင်မယ်လို့ John Hopkins ဆေးတက္ကသိုလ်ကအဆုတ်ရောဂါအထူးကူဆရာဝန် Dr. Brian Garibaldi ကလည်းတနည်းနည်းနဲ့တော့ကတင်းသာရှင်းလင်းပွင့်ပါပြောကြားခဲ့ပါတယ်။သမ္မတအနေနဲ့အဆုတ်ထိခိုက်ခံစားရတာမျိုးဖြစ်သလားဆိုတဲ့မေးခွန်းမျိုးကိုတော့သမ္မတကိုကူတာပေးနေတဲ့ဆရာဝန်တွေကအတိအကျဖြေကြားခြင်းမရှိပါဘူး။